တရုတ်နိုင်ငံနောက်တောင်ပိုင်းဒေသမှာမြေပြိုကျရာကမြေအောက်မှာနစ်မြုပ်ပြောက်ဆုံးနေသူလူပေါင်း100ကျော်လောက်ရှိနေမယ်လို့အာဏာပိုင်တွေကပြောပါတယ်။မိုတီထန်ဆော်ရာသွန်ရကမြေပြိုကျခဲ့ပြီးစီချွန်ပြည်နယ်ရှင်မိုကျေးရွာမှာစနေနေ့မနေ့ပိုင်းကအင်ဂျီ40နီးပါးပျက်စီးသွားတဲ့အကြောင်းလဲအာဏာပိုင်တွေကပြောပါတယ်။တောင်ပေါ်ကပြိုကျလာတဲ့ရှုံမြေတွေကြောက်တုံးတွေဟာမြစ်ထက်မှ2ကီလိုမီတာလောက်နဲ့လမ်းပေါ်မှာလည်း1ကီလိုမီတာခွဲကျော်ပိတ်ဆို့နေတဲ့အကြောင်းအာဏာပိုင်တွေပြောဆိုခဲ့ကြတာပါ။ကြီးမားတဲ့တဘောကဖေးအန်ဒီအတွက်အရေးပေါ်ကစားရေးလုပ်ငန်းတွေစတင်နေပြီဖြစ်တဲ့အကြောင်းလဲဒေသခံဆွေးရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရတဖက်ကတော့အရေးပေါ်ရှာဖွေကစားရေးလုပ်ငန်းကိုလူပေါင်း400ကျော်နဲ့စောင့်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဒီနိုင်ငံရဲ့ကြေးလက်နဲ့တောင်ပေါ်ဒေသတွေမှာမြေပြုံမှုအန္တရာယ်မကြာခဏကျင်းပလို့ရှိရပြီးအထူးသဖြင့်မိုတီထန်ရွာသွန်းပြည်နောက်မှာဖြစ်ပွားလို့ရှိရကြပါတယ်။